ခုဆိုရင်မြန်မာနိုင်ငံကိုစစ်တပ်ကအာဏာသိမ်းလိုက်တာနှစ်လနီးပါးရှိလာပြီဖြစ်ပါတယ်စစ်အာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြသူတွေကိုရဲနဲ့စစ်သားတွေကအကြမ်းဖက်ပစ်ခတ်လို့တေဆုံးရသူက300ထက်မနည်းရှိနေပါပြီရက်ရှည်လများစူပါရဲအလုံးလို့လို့ရက်ဆိုင်ပြီးတော့ဈေးတွေဆိုင်နေပုံမှန်မဖွင့်နိုင်တာကြောင့်အလုံးလက်မဲ့ဖြစ်ရသူတွေစားဝတ်နေရေးခက်ခဲလာကြပါပြီအလုံးအကင်မဲ့ကုန်ကြတဲ့အချိန်မှာနောက်ထပ်ဖြစ်စည်းလာတာကတော့ကုန်စည်နှုံးမြင့်တက်လာတာဖြစ်ပါတယ်ဒါပေမဲ့လူတွေဟာစစ်အာဏာရှင်စနစ်ရဲ့ဆိုးကျိုးကိုသိတဲ့အတွက်ထမင်းမနှက်မှန်တဲ့ကြားကဆန့်ကျင်တိုက်ထုတ်နေကြစေဖြစ်တယ်လို့တန်လျင်မှနေထိုင်သူမျိုးသမီးတယောက်ကပြောပါတယ
်စီစည်းကတော့အရန်တက်သွားတယ်အရင်တော့စောင်းစီတပိတ်တာကို 18,000 ကနေပြီးတော့အခု 3,000 ဖြစ်သွားတယ်အရန်စီးတွေတက်သွားတယ်နော်ဒီစီအနာရှင်လက်ထက်ကြီးမှာပို့ပြီးတော့ငတ်မွတ်ခေါင်းမမှုတွေဖြစ်မှာအားလုံးအဆင်မပြေမှုတွေအများကြီးဖြစ်မှာဖြစ်တဲ့အတွက်အငတ်ခံပြီးတော့ကိုလူတွေကနေ့စဉ်နဲ့အများစီအနာရှင်ကိုတိုက်ထုတ်တဲ့ဟာကိုငတ်နေတဲ့ကြားထဲကနေဆန္ဒပြနေကြတာ
အစတည်းကအာရှတိုက်ရဲ့အစင်းရဲဆုံးနိုင်ငံတစ်နိုင်ငံဖြစ်တဲ့မြန်မာနိုင်ငံဟာအခုလိုနိုင်ငံရေးမတည်ငြိမ်မှုတွေစီးပွားရေးကျဆင်းမှုတွေကြောင့်အောက်ခြေလူတန်းစားတွေအငတ်ဘေးနဲ့ရင်ဆိုင်ရနိုင်တယ်လို့ WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်အဖွဲ့ကပြီးခဲ့တဲ့သတင်းပတ်ထဲမှာသတိပေးခဲ့ပါတယ်စစ်အာဏာသိမ်းမှုဟာအပြစ်မဲ့ပြည်သူတွေရဲ့အသက်ပေါင်းရာနဲ့ချီတည်စေခဲ့တယ်လို့ထောင်နဲ့ချီပြီးတော့လည်းအကြမ်းဖက်ရိုက်နှက်နှိပ်စက်ဖမ်းဆီးခံခဲ့ရပါတယ်။ရဲနဲ့စစ်သားတွေကပြည်သူတွေကိုလူမဆန်တဲ့ရက်ဆက်ရုပ်မှားမှုတွေနဲ့နှိပ်စက်တပ်ဖြတ်နေတဲ့ဗီဒီယိုတွေကိုလည်းလူမှုဆိုင်မျက်နှာတွေကတဆင့်မမြင်ချင်အဆုံးတွေ့နေရပါတယ်။အဲ့လိုဆိုးရတဲ့တမိုင်းဆိုင်မျက်နှာတွေကိုဖျက်ဆီးနေရခြင်းမှာပဲလူလူရဲ့စစ်အာဏာရှင်အပေါ်အမုန်းတရားဟာကဘာကအတိအမှတ်မပြုတ်ပဲနေလို့မရတော့တဲ့ညဉ့်ညွတ်မှုဖြစ်လာစေခဲ့ပါတယ်။ဒီညဉ့်ညွတ်မှုနဲ့အတူပြည်သူကိုပြည်သူကကူညီနေတယ်လို့ရန်ကုန်တောင်ကလာမြင်သာမှနေသူတယောက်ကပြောပါတယ
်။ဒီမတရားအာဏာလူစစ်ကောင်စီကိုကျွန်တော်ဆန့်ကျင်တဲ့နေရာမှာဖလော်ပေါင်းစုံပါတယ်။လူတန်းစားအမျိုးမျိုးပဲကျွန်တော်တို့လက်လုံလက်စားတွေတနည်းလုံးမှနေစားတွေပေါ့နော်။အဲ့လိုမျိုးလူတွေကလည်းသူတို့ကစားဝတ်နေရင်ဘလို့မှဆင်ပြေကြအောင်ဟိုစားဝတ်နေရင်ချက်တဲတဲ့ဒုက္ခထက်ဒီစစ်အာဏာရှင်ရဲ့အချို့မှုအောင်မှနေရမှာကိုပို့ပြီးတော့မှတို့ကကြောက်ကြတာ။အဲအကြောင်းလဲကျွန်တော်တို့တွေကအကုန်လုံးတော်လန်နေကြတာပေါ့နော်။ဟောအခုလဲအဲတို့ရဲ့စာဝတ်နေတက်တဲနေတဲ့အချိန်ဆိုလို့ရှိရင်ပေါ့နော်ကျွန်တော်တို့ကပြည်သူတွေတဲကပြည်သူတွေကပဲကျွန်တော်တို့ပြည်သူအချင်းချင်းကပဲပြန်ပြီးတော့ခေးမှချရတာပေါ့နော်
။အသားငါရှိသူတွေကအတီးအွဲ့ရှိသူတွေနဲ့ဝေမျှစားကြပါတယ်။ဒီအလေးထားလေးကိုဆက်လက်ခိုင်မြဲအောင်လုပ်ဖို့မန္တလေးမြို့မှာနေထိုင်သူတယောက်ကတိုက်တွန်းပါတယ်။
အခုဒေါ်လာရေးကာလတော်တော်ကြာလာတဲ့ခါကျတော့ဒီစားဝတ်နေကြက်တဲလာကြပါတယ်။ဟိုရှိတဲ့လူကမရှိတဲ့လူဝေမျှနဲ့စားနေရမြင်ရပါတယ်။ထပ်ပြီးတော့လည်းဝေမျှပေးကြပါဗမာလူမျိုးကဆန်လေးနဲ့ပဲလေးနဲ့ရှိရင်လည်းအသက်ဆက်ရှင်လို့ရတာပဲ။ငါပြာကြီးလေးနဲ့စားပြီးတော့ရံမာတဲ့လူမျိုးတွေဆိုတော့စားဝတ်နေတဲ့ကဘယ်မှသောက်ကမရောက်ကြပါဘူး။ချက်တော့ချက်သေးတာပေါ့ဗျာ။ဟိုပံမုံးမှုလေးတွေလည်းလှုပ်ပြနိုင်ကြရင်တော့ကောင်းတာပေါ့။အထောက်ပံ့လေးနည်းနည်းလောက်ရရင်ကိုလူတွေကအသက်ဆက်ပြီးတော့တိုက်ပွဲဝင်လို့ရပါတယ်ခင်ဗျာ။
ဒီလိုအစုအဖွဲ့လေးတွေအလိုက်တူးချင်းတစ်ခွဲချင်းအလိုက်ကုညီဥဆောင်နေတာလူမှုအခြေပြုအဖွဲ့အစည်းရဲ့အခြေခံပဲဖြစ်ပါတယ်မြန်မာနိုင်ငံလိုပဲစစ်အာဏာရှင်လက်အောက်မှာနှစ်ပေါင်းများစွာနေခဲ့ရတဲ့အာဂျင်တီးနားနိုင်ငံကဥပဒေပမောက္ခနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူရိုဘတ်တိုဆာဘာကသူ့ရဲ့အတွေ့အကြုံကိုအခုလိုမျှဝေခဲ့ပါတယ်စစ်အစိုးရတွေဟာလူမှုအဆောက်အုံကိုအလွန်ထိတိယယောက်ဖျက်ဆီးနိုင်ကြပါတယ်သူတို့ဖျက်ဆီးခဲ့တဲ့ရက်ဖက်လူအဖွဲ့အစည်းကိုပြန်လည်တည်ဆောက်ဖို့အကျင့်ပြတ်ချဆောင်မှုကိုလူလူကနားလေသဘောပေါက်ဖို့နဲ့ပွင့်လင်းမြင်သာတဲ့စနစ်တစ်ခုတည်ဆောက်ဖို့ဆဲစုနှစ်ပေါင်းများစွာကြာတတ်ပါတယ်။2000ပြည့်နှစ်အစောပိုင်းကဖြစ်ပွားခဲ့တဲ့အကြက်တဲတွေရဲ့နောက်လူလူအခြေပြုအဖွဲ့အစည်းတွေပို့ပြီးတော့တိုးတက်လာတယ်လို့ဖြစ်နိုင်တာတွေအတွက်ပါပြင်ဆင်ခဲ့ကြပါတယ်။2003ခုနှစ်မှာတမရခတ်နာရွေးကောက်တင်မြောက်ခံရတဲ့အခါသူကအရက်ဖက်အဖွဲ့အစည်းတွေကိုဘာလူကျင်တာလဲလို့မေးခဲ့ပါတယ်။အဲ့ဒီအခိုက်တန့်လေးကိုရဖို့ကျွန်တော်တို့ဆဲစုနှစ်နဲ့ချီပြီးတော့စောင့်စားခဲ့ရတယ်လို့ပြင်ဆင်ခဲ့ရပါတယ်။တကယ်လို့ကျွန်တော်တို့ဒါမပြင်ဆင်ခဲ့ရင်အဲ့ဒီခိုက်အတန့်လေးမှာပဲကျွန်တော်တို့ဆုံးရှုံးသွားပါပြီလို့သူကပြောခဲ့တာပါမြန်မာနိုင်ငံဟာဟိုရုံးကတည်းကလူမှုအခြေပြုစနစ်အားကောင်းတဲ့နိုင်ငံဖြစ်ပါတယ်အပတ်စဉ်ဆွန်လောင်းအသင်းတွေဘုန်းတော်ကြီးတင်ပညာရေးကျောင်းတွေရက်ွက်ဓမ္မယုံတွေနိုင်ရေးကူညီမှုအသင်းတွေလို့အစုအဖွဲ့တွေအပြင်တဘာဝဘေးရန်တွေရဲ့ဖြစ်စီအနာရောဂါဘေးဖြစ်စီကြာရောက်လာရင်လည်းလူပေါင်းရာထောင်ချီထွက်လာပြီးတော့လိုအပ်သူတွေစီရောက်သွားကြတဲ့အလေအထရှိထားပြီးသားဖြစ်ပါတယ်ဒါကြောင့်အာဂျင်တီးနားလိုတိုင်းပြည်ကိုဥဆောင်သူတက်ရောက်ကအရက်ဖက်လူမှုအဖွဲ့တွေကိုဘာလိုချင်တာလဲလို့မေးလာတဲ့အခါကိုလိုချင်တာတွေအစင်သင့်ရှိနေဖို့အပြင်အဲ့ဒီလိုချင်တာတွေကိုရအောင်လုပ်တဲ့နည်းတွေပြင်ဆင်ထားဖို့တော့လိုပါတယ်။ အဲ့ဒီအခြေအနေကိုရအောင်သွားဖို့လက်ရှိအနေအထားကိုတော့မန္တလေးမှာနေထိုင်တဲ့သူကအခုလိုတိုက်တွန်းဆော်ဩသွားပါလေရှင
်ကျွန်တော်မစိုးမနစ်နဲ့စူပေါင်းပြီးတော့မှတွေးရဲပြီးတော့အားလုံးပြန်တွန်းလှန်ဖို့အချိန်တော့ရောက်လာပါကျွန်တော်တို့ပြည်သူတွေကဒါကတိုးနေတော့ရှေ့တိုးခေါ်ရပါမယ်အခုကျွန်တော်တို့ကပြည်သူတွေကရှေ့ကိုတိုးခုတ်ဖို့အချိန်ရောက်ပါပြီ